ማለት እኮ ወራተ መንታው ነው ለሰጥቲ አኩ ሪፖርት ደ ቼቦ ነው ተናዶ ኢንተርኔት ጫ ኢንተርኔት ጫ ቡል ደ ነው ምናንገ ማሲባይ ከናማ ሶሾሙሪ ሲደ ዶላር 3000 ነው ቺም ሶሾሙሪ ነው ጆ ነው ተናለ ፓርማሮ አኦሚ ባለ ታለ ተናለ ጫው ጃን ካውንት ላይ ደ ቺ ላይ ደ ቼ ማ 2000 ኩኒ ላው ማ ተናዶ ኢንተርኔት ጾነ ሉዊ ሱዙ ባውጋ 9000 ጆ ላው ሲደ ሉ መዳኒ ማ ትይ ባለ 2020 ጃ ነው ကျွန်တော်24လေးတိုင်းကျော်တုံးနေပြီလို့ပြရပါတယ်ဒါပေမဲ့လည်း24လေးတိုင်းကျော်ဆိုတော့တိကျပြကြတဲ့အခြေအနေတိကျပြကြတဲ့ဒရင်အချက်လက်တွေကကြောတာပါသို့တော့အဲ့တဲ့ပို့ဖို့ပဲရှိပါတယ်အဲ့တဲ့ကျော်နေဖို့မရှိပါဘူးအဲ့တော့ဟိုပြောရရင်ခုနမသိရင်မေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေစဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟော ဒီဂျစ်တယ်ဘန်ကင်းတို့ဒီဂျစ်တယ်မန်နီတို့ဒါတွေထွက်လာပါတယ်ဟိုနောက်ဖင်တက်ပေါ့ဖင်တက်ဆိုတဲ့ဘန်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ်အီဝေါ်လက်တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကပါလဲဆိုတော့အချိန်လုံးကဒါလုံးကလူတွေမတုံးကြဘူးလို့ပြောကြပါတယ်ဘယ်လုံးကတုံးတဲ့လူဦးရေဟာ၄၀၀ကျိုင်းလုံး၅၀၀ကျိုင်းလုံးအောက ွက်တက်လာပါတယ်။ရာဂိုင်လုံးတွေ20 24 25 60တွေတက်လာပါတယ်။နောက်တစ်ခုကဒီဂျစ်တယ်ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်။နောက်ကအဲ့ဒီအနေမှာအခုဒီ2000အဲဆက်ကစားလောက်ကနေစပြီးတော့မိုဘိုင်း app အများကြီးပေါ်ပေါက်လာတဲ့ digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်။အဲဒီကကြတော့ဟိုခုနပြောခဲ့တယ်လို့နေ့စဉ်ဘဝမှာပုံမှန်သုံးလာတာဖြစ်လာပါတယ်။
ဆိုတော့ဒီကိုဗစ်ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလည်းနှေးကွေးသွားပါတယ်အားလုံးကလည်းစိုးရိမ်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးနဲ့ကျိုးလဲသွားမလားဆိုပြီးတော့လေဆိုတော့ဒီကိုဗစ်ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအကြောင်းလေးကာလမှာဒီနေ့စဉ်တွင်းတွင်းကျယ်ကျယ်သုံးခဲ့တဲ့Facebook Internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အကြောင်းလေးရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဥစော်နိုင်ဟိုမှတ်မှတ်ချင်းချင်းပြောချင်တာများရှိပါသလားဒီအကြောင်းလေးပေါ့ဟု
တ်အကြောင်းလေးဒီအခုအထင်ရှားတဲ့အကြောင်းလေးနှစ်ခုပေါ့တိကတော့ကိုဗစ်ကဒုတိယတစ်ခုကတော့တက်ကနေအာနာသိမ့်လိုက်ဒါရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုထူးခြားထင်ရှားတဲ့အကြောင်းလေးတွေအများကြီးဖြစ်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာနာသိမ့်လိုက်တဲ့အတွက်ကြောင့်ရောအော်ဒီဝိုင်းလုံးကနေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူအာနောက်ကအသက်ပြောင်းလာတဲ့သူတွေဖြစ်ကုန်ပါတယ်သို့တော်လည်းဒီအချိန်မှာအာ new normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကတက်ခံပြီးတော့အဲ့ဒီအတိုင်းအများဆုံး adapt လုပ်နိုင်တဲ့သူတွေအများဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ကွင်းလေတော့တိုးတက်ခွင့်ရကြပါတယ
်ရှင်းအလားလာမှာရောမြန်မာနိုင်ငံမှာအင်တာနက်အသုံးပြုမှုကပိုပြီးတော့တွင်ကျလာမလားဥစ္စာနိုင်ဘလူးမြင်းမြန်မာတည်းလဲရှင်းအနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ကြရှိပါတယ်လဲ
အနာဂတ်ကဘယ်လဲဘာလဲဆိုတာကတကယ်တမ်းအဲ့ဒီဒါအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကျကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြဲအာရုံနေတဲ့သူတွေအများစုတွေ့ရပါတယ်ဥပမာကဒီနေ့ဆိုဘန်လုပ်ငန်းတွေပြူပြဲဖြစ်နေတယ်စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုမျိုးပဲနေကွေးတယ်နေလန်တွေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်နောက်ကနိုင်ငံရေးမှာလည်းအကျက်တဲတွေဖြစ်နေတယ်အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်တက်ကြနေတာတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမချတိုင်းမတွေ့ရပါဘူးသို့တော့အနာဂတ်ကဘယ်မှာလဲအနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်တဲ့အချိန်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းလဲဖန်တီးနိုင်ရရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2030ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီတပူထပ်ကြရတဲ့2015ကနေ2020အတွင်းမှာဒီ creative plus လို့ခေါ်တဲ့အပြောင်းလဲဖန်တီးနိုင်စွာရှိတော်သူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းလဲကိုဖန်တီးနိုင်စွာရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးအဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေ အဲ့တော့အဲ့လူကြီးတွေကဘလို့ဒီနိုင်ငံရေးကိုပြန်ဖော်ဆောင်ရမလဲဆိုတော့ပေါ်မူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲဟိုမှာနောက်တစ်နှစ်လားနောက်6လလားနောက်9နှစ်လားဆိုတော့ဒီနိုင်ငံရေးအပြောင်းလဲတွေကိုဖော်ဆောင်နိုင်တဲ့အချိန်မှာကျွန်တော်တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆောက်ဖို့အချိန်ဖြစ်ပါတယ်အဲ့တော့ဒါပေမဲ့ပြန်ဆောက်ဆိုတော့ကျွန်တော် 0 ကနေပြန်ဆောက်ဖို့မဟုတ်ဘူးကျွန်တော် leapfrog တွားခဲ့ပြီးသားပြီ2010ကနေ2015နဲ့2020အတွင်းမှာကျွန်တော်တို့က internet user အသုံးပြုသူပေါင်းစုစုပေါင်းမြန်မာနိုင်ငံမှာ6သိန်းကနေ24သန်းကျော်ထိတွားခဲ့ပြီးသားပြီနောက်ကပါနဲ့အမိရှင်ပေါင်းတန်းနိုင်တဲ့ကျွန်တော် digital platform တွေဖြစ်ခဲ့ပြီးသားပြီအဲ့တော့ကျွန်တော်တို့ဒီအခြေအနေတွေကိုကျွန်တော်ဒီနိုင်ငံရဲ့အခုအချိန်မှာလိကဲတီတီဖြစ်နေတဲ့နိုင်ငံအကျပ်တီးကနေပြန်ဆနိုင်တာနဲ့0စတန်နဲ့ဆမှာမဟုတ်ပါဘူးကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုဖြတ်ပြီးတော့ခုံနိုင်တဲ့အခြေအနေကျွန်တော်မြင်ပါတယ်